နင်ပါအင်္ဂလိပ်အမေရိကန်ဆိုင်ကန်တာမှာမြန်မာ့သတင်းလောကမှာသုံးနှုန်းနေတဲ့ EDM အသုံးချက်ကိုတင်ပြပေးမှာမို့ပထမဦးဆုံးတင်ပြပေးမယ် EDM အသုံးကတော့
A red flag
ဖြစ်ပါတယ်စာလုံးပေါင်းက A ကတစ်ခု RED red FLAG flag red flag ကအနီရောင်လံဖြစ်ပြီးစကရုခုံးရဲ့လုံကောက်ဒေဝေကတော့အနီရောင်လံတစ်ခုဖြစ်ပါတယ်အနီရောင်လံကိုအန်ဒီရဲ့အနေနဲ့အချက်ပြဖို့အသုံးပြုတာ1600ခုနှစ်များကစစ်တင်မော်ရီမှာစစ်တိုက်ဖို့ပြင်ဆင်ကြရင်တုံးခဲ့တယ်လို့မြည်ရည်ကြီးလို့ဇီးပင်းရင်လေအလန်နီကိုတုံးတာဖြစ်ပါလေ။ဒါအပြင်တော်မီလောင်မဲ့အန်ဒီယေကိုသတိပေးရမှာလေအလန်နီကိုပဲတုံးပါလေ။ဒါကြောင့် A Red Flag ရဲ့ Two White Day ကတော့နေ့စဉ်ဘဝမှာအန်ဒီယေရှိတဲ့အချက်ကိုသတိပေးတာကိုရည်ညွှန်းတာဖြစ်ပါလေ။ဒီနည်းဆိုရင်ဇာရှိလို့ကြိုတင်နှိုးဆော်တာမျိုးဖြစ်ပါလေ။ဒီတုံးကိုဘန်ကနေချေတာတဲ့အရေးကြလာစဉ်ဆက်ရမယ်ကာအချွေးကိုတုံးလာကြအောင်မဆက်နိုင်တဲ့အခြေအနေရောက်နေတဲ့အမေရိကန်နိုင်ငံသားအရေးတွေဟာစံချိန်တင်ခုနှစ်တန်းရှိတဲ့တွေဒါဟာစီးပွားရေးတွေစိုးရင်စရာသတိပေးချက်ဆိုပြီး A record 7 million Americans are 3 months behind on their car payments A red flag for the economy ဆိုတဲ့ကောင်းကြီးနဲ့ The Washington Post စာမှာရေးသားခဲ့တာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ George Group ပြီးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ John's anger over a minor issue definitely raised a red flag for me
John ကဘာမဟုတ်တာလေးနဲ့ဒေါသ Twitter တွေ့ရတော့ရှင်းအောင်အနေနဲ့တကယ့်ကိုသတိထားရမယ်ဆိုတာကိုသိလာတယ်လို့ David ရပါတယ်ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ John's anger over a minor issueDefinitely raised a red flag for me.
Select in Biabime, idiom a dungaro.
Hit a wall.
Pipare, Salumbanga, HIT hit ga, tira, taita, AWALL, a wall ga, neam pibi, Zagrukume, diet, divegaro. Neane, timida, neane, timida, pipare. Shima, nean shin, sedwabu, mulere, a chini mumu. Di dunge, idiom a divegaro.တခုခုလောက်ရမှာဘယ်လိုမှရှေ့ဆက်မတိုးနိုင်တဲ့အခက်အခဲအဟန့်အတားနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။ဒီတုံးကိုမက္ကဆီကိုတိုင်းဆောက်လို့ဖို့ငွေရအောင်နောက်ဆုံးချိုးပါမှုဖြစ်သမ္မတဒေါ်နယ်ထရမ့်ကငယ်စလူဝင်မှုကြီးကြပ်ရေးအခြေအနေကို National Emergency အခြေအနေဖြစ်ကြီးညာလိုက်တဲ့အတွက်ကြောင့်ပြည်နယ်16ခုတို့ကသူ့ပေါ်တရားစွဲဖို့ပြင်လာကြတဲ့အတွက်ကြောင့်ထရမ့်အနေနဲ့ရှေ့ဆက်သွားရဖို့ဥပဒေဆိုတဲ့ဒိုင်းကြီးရဲ့အဟန့်တားကိုရင်ဆိုင်ရပွဲချိလီမလားဆိုပြီးတော့ Wall Street Journal သတင်းစာကြီးက Trump's National Emergency Declaration Will it hit a legal wall? ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Group ပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ China's plan to restart the Myeongso Dam project in Myanmar has hit a wall.
မြန်မာနိုင်ငံမှာမြစ်ဆိုရေးကတာစီမံကိန်းပြန်ဆဖို့ဒီရဲ့အစီအစဉ်ဟာရှေ့မတိုးနိုင်ပဲအဟန့်တားနဲ့ဂျုံနေရတယ်လို့ဒေဗေရပါတယ်ဥမာနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ China's plan to restart the Myeongso Dam project in Myanmar has hit a wall
ခုနောက်ဆုံးတင်ပြပေးမယ် EDM အသုံးကတော့
front runner
ဖြစ်ပါတယ်စာလုံးပေါင်းက FRONT front ကရှေ့ RUNNER runner ကပြင်းနေသူဖြစ်ပြီးကျုပ်ခွန်ရဲ့လုံောက်ဒီဘေကရှေ့ကပြင်းနေသူဖြစ်ပါတယ်ဒီတုံးရဲ့ EDM အဒီဘေကရှင်းပါတယ်ရွေးကောက်ပွဲဒီမှာအနိုင်ရဖို့အခြေအနေအကောင်းဆုံးလူအလုတ်ခန့်ရမှာလဲအလုတ်ခန့်ခံရဖို့အလားလာအရှိဆုံးလူကိုဆိုလိုတာဖြစ်ပါတယ်ကျွန်မတို့မြန်မာဘန်းစကားမှာတော့တစ်ပြေးနေသူလို့ဆိုရင်မှားပါဘူးဒီတုံးက2020ရွေးကောက်ပွဲမှာဒီမိုကရက်ပါတီဘက်ကသမ္မတ90လောင်းဖြင့်ဝင်ရောက်ရှင်ပြိုင်မဲ့အမည်စင်းတင်သွင်းကြသူတွေတိုးလာချိန်မှာဖမော့ပြည်နယ်ကအထက်လူတော်မှဘာနီဆန်ဒါစ်လည်းပါဝင်တာဖြစ်ပါတယ်။2016ရွေးကောက်ပွဲတုန်းကဒီမိုကရက်ဘက်ကဝင်းရှင်ပြန်မှုကြိုးပမ်းခဲ့ပေမယ့်ထိုစဉ်ဟီလာရီကလင်တန်ကိုရှုံ့နိမ့်ခဲ့တဲ့အခုအသက်89နှစ်အရွယ်ရှိပြီဖြစ်တဲ့ဘာနီဆန်ဒါစ်ဟာတာမန်လူသားစားတွေရဲ့အကျိုးကိုအလေးထားတဲ့အတွက်ကြောင့်လေသူ့ကိုလူကြိုက်များပြီးသူကြီးညာလိုက်တဲ့24နာရီတွင်ရန်ပုံငွေဒေါ်လာ6တန်းကောက်ခံရရှိတဲ့အတွက်ကြောင့်ဘာနီဆန်ဒါစ်ဟာဒီမိုကရက်ပါတီကထိကပြင်းနေတဲ့သမ္မတ90လောင်းဆိုပြီးအတ္တန်တစ်ဒင်းစာကြီးကဘာနီဆန်ဒါစ် is the democratic front runner ဆိုတဲ့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်တဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
Mr. Brown our party's candidate is the front runner to win the mayor's race.
ကျွန်တော်ဘာဒီကိုစီလောင်မစ္စတာဘราวน์ကမြို့တော်ဝင်ရွေးကောက်ပွဲမှာအနိုင်ရဖို့တိကျပြင်းနေသူဖြစ်တယ်လို့ဒေးဗေရပါတယ်။ပူမောင်နောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ Mr. Brown, our party's candidate, is the front runner to win the mayor's race.
ဒီတွင်ပါ English American Style မကန်သုံးဝလိစာစင်မှာတင်ပြခဲ့တဲ့ idiom အသုံးတွေကတော့
a red flag hit a wall front runner
တို့ဖြစ်ကြပါတယ်နောက်တွင်ပါခုလူချင်းမျိုးမှာလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်